မြောက်ဤခရိုင်ဒူပလာယာခရိုင်လေးကီကော်ဒေသနဲ့ကော့ဂရီမြို့တောင်ပိုင်းမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဒီကနေ့မတ်လ17ရက်နေ့မှာနောက်ဆုံးနှားဖယ်ရှားဖို့ KNU ကအကြောင်းကြားထားပေမဲ့စစ်ကောင်စီတပ်တွေကမဆုတ်တဲ့အပြင်၃ရက်အတွင်းမှာမြောက်ဤခရိုင်တွေကိုတပ်တွေပို့တိုးပြီးရောက်လာတယ်လို့ KNU ဘက်ကပြောပါတယ်အဲ့ဒီအချိန်လေးကြောင့်တိုက်ပွဲဖြစ်မဲ့အလားအလာများနေတယ်လို့ကျန်ယူဘက်ကပြောပါတယ်ဒီကြောင့်ထိုင်းချိဆိုင်တရင်တော့မယေးမှာတရင်ပြပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေဖြစ်တဲ့မြဝတီခရိုင်လေးကေကော်ဒေသနဲ့ကော့ကရိတ်မြို့နယ်တောင်ပိုင်းနေမှာစစ်ကောင်စီတပ်တွေတက်ဆွဲနေရယူထားပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျေးရွာတွေထဲကျရောက်တဲ့အတွက်ဒေသခံတွေဟာတေဆုံးတံရရကြသလိုနေအိမ်တွေကိုစွန့်ခွာထွက်ပြေးနေရပါတယ်ဒါကြောင့်ကရင်မျိုးတက်မာ6ကတာဝန်ရှိသူတွေကစစ်ကောင်စီတပ်တွေ၃ရက်အတွင်းဖယ်ရှားဖို့တောင်းဆိုထားပေမဲ့၃ရက်ပြည့်တဲ့နေ့ဒီနေ့မတ်လ17ရက်နေ့မှာတော့စစ်ကောင်စီဘက်ကတပ်တွေတိုးချဲ့ရောက်လာတယ်ဆိုပြီးတရညူကပြောပါတယ်။လက်ရှိအခြေအနေကတိုက်ပွဲတွေဖြစ်လာမယ့်အလားအလာများနေတယ်လို့လည်းတရညူနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရူစောတော်နီကအခုလိုပြောပါတယ
်။ဆက်ပြီးမနေ့ကမှ၈နာရီပြင်အောင်လို့ဟိုတပ်တွေအများကြီးတိုးလာတယ်လို့ပြောတယ်။ဘယ်လောက်တိုးလာတယ်လို့ကျွန်တော်မသိဘူး။ဆက်တဲ့အပြင်တပ်တိုးလာတယ်နောက်ပြီးတော့တပ်ဒီလားတွေလာဝန်တင်ရင်းနေလားအဲအဲ့ဒါတွေကပါလာတယ်။အတူတူချင်းဒီတက်ထိုင်နေချင်းနောက်ကတိုးလာတယ်ဆိုတော့လည်းအဲ့ဒါတော့နေရတဲ့ကျုံလာတော့တက်ခွေးရဖြစ်ဖို့အများကြီးလာလာကြည့်ရပါဘူး
။၃ရက်အတွင်းစစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU ဘက်ကတောင်းဆိုပြီးတဲ့နောက်မှာလည်းစစ်ကောင်စီဘက်ကလေရင်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်
။ဟုတ်တယ်အဲ့ဒါပြောပြီးတော့လေရင်နဲ့ရောက်လာတယ်။ဒါပေမဲ့ဆိုတော့ဒါဟိုပြစ်တာတော့ဟိုပြီးပြီးတော့ပြန်သွားတဲ့ဆာပြန်လာတဲ့အချိန်မှာလည်းပြစ်ချတာအဲ့ဒါဟုတ်ပြီးတော့ဒီမြို့စုံနားမှာတလုံးစားရတယ်။အဲ့ဒီမတိုင်ရင်ဒီလေရင်မတိုင်ရင်၃၅ရက်လက်ကလေးကတိုက်ပွဲအကျိုးရရှိတဲ့နေ့တိုင်းလို့ဖြစ်တယ်လို့ပြောတယ်အဲ့ဒါ
ဒီကေကော်ဒေတာနဲ့အနီးတစ်ဝိုက်ကျေးရွာပေါင်း၁၀ရွာကျော်ကစစ်ပြေးဒုက္ခသည်တွေဟာတောင်ရင်မြစ်တစ်လျှောက်နဲ့တောတောင်တွေထဲပုန်းဖို့နေကြတာဟာ၃လလောက်ရှိနေပြီဖြစ်ပေမဲ့နေရက်လည်းမပြန်ရဲကြသေးပါဘူး။သူတို့ရွာတွေနန်းတိုက်ပွဲတွေဆက်ဖြစ်နေပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်မပြန်ရဲကြတာဖြစ်ပါတယ်။အခုထပ်ပြီးစစ်တပ်ဘက်ကအင်အားတွေတိုးချဲ့နေတဲ့အတွက်ဒုက္ခသည်တွေတောတောင်တွေထဲဆက်လက်နေထိုင်ရမယ့်အခြေအနေရှိနေတယ်လို့လည်းဖလိုစောတော်နီကပြောပါတယ်။
အဲ့ဒီတိုင်းဆိုတော့တော့စစ်ကြီးဆောင်နေတဲ့ဒုက္ခတွေဒီအနေထားတော့ဒီပြန်ဖို့ကတော့ဘယ်လိုမှမသိကြဘူးလေလက်ရှိဥစ္စာဒီလိုပြီးလွန်နေတဲ့နေရာလေးမှာပဲဆက်ရှိနေဖို့မှာပြန်လာလို့မရဘူး
အင်းရင်ပြည်နယ်လေးကေကော်ဒေတာဘက်မှာ2022ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတာပါ။ပြည်အမျိုးသားအစည်းအရုံးတက်မာ6နယ်မြေအပါအဝင်တက်မာအသီးသီးမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်ပြည်ရင်ပြည်နယ်အတွင်းမှာဒုက္ခသည်တွေနောက်ထပ်9000လောက်တိုးလာနေတယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။